ိုင်းနိုင်ငံရဲ့အရှိစားဆုံးနာမည်ကျော်စံခရပူရီတစ်သားဒရာကြီးဟာမိုးတီးထန်စွာရွာသွန်းပြီးတော့ရေတိုက်စားမှုကြောင့်မနေ့ကညမှာပြိုကျပြီးတော့ပျက်စီးသွားခဲ့ပါတယ်။အရှိ440မီတာရှည်လျားတဲ့အဲ့ဒီဒရာပျက်စီးသွားတဲ့အတွက်ဒေသခံကျောင်းသူကျောင်းသားတွေအလုပ်သမားတွေတွားရည်လာရေးထက်အခက်တွေ့နေရသလိုဒီဒရာဟာခီးတဲ့အများပြလာရောက်လေပတ်တဲ့နေရာဖြစ်လို့ထိုင်းနိုင်ငံအတွက်လည်းဝင်ငွေထိခိုက်နေတယ်လို့ဒေသခံတွေကပြောပါတယ်ဒီဒရာကိုလာမဲ့ပွင့်လင်းရာသီမှာပြန်လဲပြင်ဆင်နိုင်မယ်လို့လည်းဒဂရာတီဆောက်ရေးဦးဆောင်တဲ့ဆရာတော်ကနေပြောဆိုမှုတွေရှိနေပါတယ်ဒီအခြေအနေအကြောင်းစုံကို VOA ရဲ့ထိုင်းခြေစိုက်သတင်းတော့ကိုနိုင်ကွန်းအိမ်ကအခုလိုသတင်းပေးပို့ထားပါတယ်ခင်ဗျာ
ဟုတ်ကဲ့ပါမိုးတဲထန်ရွာရေကြီးမှုကြောင့်မနေ့ညဘက်မှာစံခလာပူရီမြို့မှာရှိတဲ့ထိုင်းနိုင်ငံရဲ့အရှိဆုံးသောတက်တာဒရာပြိုကျပျက်စီးခဲ့ပါတယ်အဆက်မပြတ်ရွာသွန်းတဲ့မိုးရေကြောင့်ရေတိုက်စားခြင်းခံရကနေဒရာကြီးပါပြိုကျပျက်စီးခဲ့တယ်လို့ဒရာနီနေထိုင်သူဒေရခန်သူကမော်မာရာနဲ့အခုလိုပြောပါတယ
်ဒါကလည်းဒီဘက်ခွာကခွီးကခွာကခွီးကဒီ
သူပြောတာကတော့ရေကြီးလာတော့အမိုက်တိုက်တရောတွေပုံလာတယ်ဒရာအုပ်ချိန်မှာဖောင်းအင်30လောက်ချီထားတယ်ရေကြီးလာတဲ့အခါအမိုက်တိုက်တွေလည်းသရားကိုအချိန်နဲ့ရိုက်လာတယ်။ဖောင်းအိမ်ကကျိုးတွေကလည်းဆွဲထားတယ်ဆိုတော့သရားပြိုလဲသွားတာပေါ့။မနေ့ည6နာရီကျော်လောက်မှာပျက်စီးသွားတာပေါ့နော်ဆိုပြီးမွန်မာရာနဲ့ပြောဆိုသွားတာပါ။ဒီသရားဟာစံခလပူရီမြို့ကထိုင်းဘက်ကန်းနဲ့မွန်ဘက်ကန်းဝင်ကရွာကိုဆက်သွယ်ထားတဲ့သရားဖြစ်ပြီးတော့အရှည်440မီတာကျော်ရှည်လျားပါတယ်။အခုပျက်စီးသွားတဲ့နေရာကတော့ထိုင်းဘက်ချမ်းနီးသရားလေခေါင်ကနေအရှည်80မီတာလောက်ပြိုကျသွားတာပါ။ရည်ကြီးမှုကြောင့်သရားနဲ့သူဖောင်းအိမ်50ခန့်လဲရည်သေးမျောပါသွားခဲ့တယ်လို့လည်းဒေရခန်တွေကပြောပါတယ်။အခုလိုစံခလပူရီသရားပြိုကျပျက်စီးခဲ့တဲ့အတွက်ဒေရခန်တွေတွာလာရေးမှာအခက်အခဲရှိနေတယ်လို့စံခလပူရီနေမွန်သမိုင်းလေးလာသူနိုင်အောင်ပိုင်ကအခုလိုပြောပါတယ်
။ထိုင်းဘက်နဲ့ဒီမွန်ရော်ဘက်မှာကျောင်းသူကျောင်းသားတွေနောက်ပြီးတော့ဈေးရောင်းဈေးဝယ်တွေအလုပ်သမားတွေအထူးသဖြင့်ဒီတံတားကိုပဲအားကိုပြီးတော့ဖြတ်ကျော်နေရတယ်။ဒီတံတားပြက်ပြီးတာနဲ့ဒါထိခိုက်မှုတော့အနည်းနဲ့များတော့ရှိမှာပေါ့။ဘာဖြစ်လဲဆိုတော့ဟိုဘက်ကွန်ကရစ်တံတားပဲဖြတ်မယ်ဆိုလို့ရှိရင်ဝေးတယ်။ဆိုင်ကယ်စီးရတယ်။စီဈေးကြီးတာနဲ့ဒီဆိုင်ကယ်ကကားခဒီကျောင်းသူကျောင်းသားအလုပ်သမားတွေအတွက်တော့ထိခိုက်နေနာမှာပေါ့
။ဒါအပြင်ဒီတံတားတရားဟာစံခလပူရီအတွက်တမကထိုင်းနိုင်ငံအတွက်ပါထင်ရှားတဲ့တံတားဖြစ်တဲ့အတွက်ခရီးသည်အများပြားလာရောက်တဲ့နေရာဖြစ်လို့အခုလိုပျက်စီးသွားတာဟာထိုင်းနိုင်ငံအတွက်ဝင်ငွေထိခိုက်သွားမယ်လို့မွန်သမိုင်းလေးလာသူနောက်ပိုင်းကပဲဆက်ပြောပါတယ
်ဒီတစ်တာတတာဆိုတော့ဆန်ခလဘူတွေရဲ့တင်ဂေတာပေါ့နော်ဒီနာမည်အကြီးဆုံးတတာလို့ပဲပြောရမယ်ဒီထိုင်းနိုင်ငံကြီးပဲမဟုတ်ပါဘူးဒီကဘာလုံးကတည်နေကြပြီနော်ဧည့်သည်တွေပေါ့ဒီခရီးသွားဧည့်သည်တွေဒီတတာပြည့်စည်ခြင်းဖြစ်တော့ဒီခရီးသွားတွေအတွက်ဒီမြို့နယ်ဝင်ငွေပေါ့မနေ့ကထိခိုက်မယ်လို့ယူဆရတာ
ထိုင်းနိုင်ငံရဲ့အရှိဆုံးတစ်တာတတာတစ်ခုဖြစ်တဲ့ဆန်ခလဘူတွေတတာဟာလွန်ခဲ့တဲ့နှစ်30လောက်ကတည်းကဝင်ကမွန်စရာတော့အရှင်ဥဒ္ဓမဥဆောင်ပြီးတော့ရက်ရွာရဲ့လူဝင်အားနဲ့ပဲတိစောက်ထားတာဖြစ်တယ်လို့ထိုင်းဘက်ကန်းနဲ့မွန်ဘက်ကန်းကိုဆက်သွယ်ထားတာကြောင့်သွာလာလွယ်ကူတဲ့တရားတစ်ခုအဖြစ်မွန်နဲ့ထိုင်းချီချီရေးတရားတစ်ခုလို့လည်းဆိုကြပါတယ်လက်ရှိမှာတော့ရေကြီးနေတဲ့အခြေအနေကြောင့်တရားကြီးကိုပြန်လည်တိစောက်ဖို့အချိန်ယူရအောင်မယ်လို့ဝင်ကမွန်ချောင်းနာယကဆရာတော်အရှင်မဟာစုချက်ကမွန်မာရာနဲ့အခုလိုမှုချခဲ့ပါတယ်
ဒါတိုက်ကြောင်းလေတိုက်ပွင့်ပေါင်းတယ်ဗလေဝါတော့လေ
ဒီမိရေခမ်းမပြင်လို့ရမယ်အခုရေပြင့်နေတော့ပြင်ဖို့ခက်တယ်ပြင်လို့မရသေးဘူးပြိုကျတဲ့နေရာကရေနဲ့တဲ့နေရာရေများတဲ့နေရာမြစ်မကြီးနေရာဆိုတော့ပြင်လို့မလွယ်သေးဘူ
းဒီတစ်သားသရားကိုလမ်းမဲ့ပွေလင်းရာတီမှာဘယ်ဖွဲ့စည်းရဲ့အကူအညီမယူပဲဝင်းကဆရာတော်အရှင်မဟာစုချက်ကနေဥဆောင်ပြီးတော့ဒေရခန်တကားတွေနဲ့ပဲပြန်လဲတီဆောက်သွားမယ်လို့လည်းမှတ်ကြားခဲ့ပါတယ်သရားတီရှိရအောက်ဘက်ကီလိုမီတာ40ကျော်မှာရှိတဲ့ထွန်ပါဖုံရေကရာရေတကားကနေရေကိုထိမ့်သိမ်းသားခြင်းမရှိသေးတဲ့အတွက်ရေကာရာအထက်ပိုင်းကနေရေစီအားပြင်းထန်လို့တရားကျိုးပြတ်ရတယ်လို့လည်းကြေးရွာပြန်ကြားရေးအဖွဲ့ကထိုင်းရုပ်မြင်သံကြားအစီအစဉ်ကနေပြောပါတယ်။တရားပြည့်စည်ဆုံးရှုံးမှုတံဘိုးကတော့မခတ်မှန်းနိုင်သေးဘူးလို့လည်းစံကလပူရီအုပ်ချုပ်ရေးအဖွဲ့တာဝန်ရှိသူတို့ကပြောပါတယ်။တရားပြည့်စည်မှုအခြေအနေတွေကိုထိုင်းနိုင်ငံကချနပူရီခရိုင်အုပ်ချုပ်ရေးအဖွဲ့တဘာဝပတ်ဝန်းကျင်ထိမ့်သိမ်းရေးအဖွဲ့နဲ့ဒေသခံထိုင်းအာဏာပိုင်တို့ကနေဒီနေ့မနေ့မှလာရောက်ကြည့်ရှုခဲ့ပါတယ်။ဒီတရားမှာရဲတပ်တစ်ဖက်ကိုပြမြခီးသွား3000လောက်လာရောက်လဲပတ်နေတယ်လို့လဲစံခလပူရီအုပ်ချုပ်ရေးအဖွဲ့ဝင်တွေကပြောပါတယ်ဒီရက်ပိုင်းတွေမှာထိုင်းနိုင်ငံမှာရက်ဆက်တိုက်မိုးရွာသွန်းနေတယ်လို့ဒေတာအနှံ့ပြားမှာရေကြီးမှုတွေဖြစ်ပွားနေပါတယ်ခင်ဗျာ